အမေရိကန်ပြည်သူ့မှာတနက်ကင်ဆောင်ဝင်ထင်းချုပ်ရေးစီစဉ်နေကိုတမနာဂျိုးဘိုင်ဒန်ကတမနာအာနန်နဲ့ကြာစာပေးနေမှာပဲပြဋ္ဌာန်းလိုက်ပါတယ
် Gun violence in this country is an epidemic. Let me say it again. Gun violence in this country is an epidemic and it's an international embarrassment.
ဒီနိုင်ငံမှာတနက်နဲ့ကျန်းဖက်နေတာယောဂဇူကြီးတခုပါထပ်ပြောပြရစီဒီနိုင်ငံမှာတနက်နဲ့ကျန်းဖက်နေတာကယောဂဇူကြီးတခုပါနိုင်ငံတကာအလဲမှာရှက်စရာလဲကောင်းပါတယ်လို့တနက်ကန်ဆောင်ဝင်ထင်းချိုရေးအတွက်အိမ်ပြည်တော်မှာမင်းငွန်းပြောရမှာသမရပိုင်ရင်ပြောဆိုသွားတာပါချေမုံရေးရိုင်ဖယ်ရီကန်ဆောင်ခွင့်တားမြစ်ရေးလွှတ်တော်ကပြက်ကွက်နေတဲ့အပေါ်မှာလဲဖိအားပေးပြောဆိုသွားပါတယ်လူတွေဆုလိုက်ပြုံလိုက်ပြစ်ခတ်ခံရတဲ့အခါလွှတ်တော်အမတ်တွေကဝန်ထဲစကားနဲ့ဆုတောင်းပေးရပြီးရှိပေမဲ့တနက်ကန်အကြမ်းဖက်လို့ရတွေရောကြစီမဲ့တနင်္ဂနွေလုံးအတွက်ဥပဒေစေတစ်ခုမှချမှတ်နိုင်တာမရှိဘူးလို့လဲပြောဆိုကြတာပါကျော်ချာပြင်းနဲ့အတ္လန်တာမြို့မှာလူ၈ယောက်တိစုံနဲ့ပြစ်ခတ်မှုကော်လိုရာဒိုပြည်နယ်ဘိုဒါမြို့မှာလူ၁၀ယောက်တိစုံနဲ့ပြစ်ခတ်မှုတွေဇက်တက်ကြွားပြီးတဲ့နောက်သမရပိုင်ရဲ့တနက်ကန်ဆောင်ဝင်ထင်းချုံရေးစီစဉ်ကြီးညာခဲ့တာလည်းဖြစ်ပါတယ်။နိုင်ငံအနှံ့ဟိုလီရီကျော်ဖြစ်ခဲ့တဲ့ဒီဆုလိုက်ပြုံးလိုက်ပြစ်ခတ်မှုနှစ်ခုကြားတရင်းတစ်ပတ်လောက်အချိန်အတွင်းလူသိမများတဲ့တခြားပြစ်ခတ်မှုပေါင်း150လောက်ဖြစ်ပွားခဲ့ပြီးလူပေါင်း250တိစုံ900လောက်ဒဏ်ရာရခဲ့ကြောင်းလည်းသမရကပြောပါရယ်။နက္ခတ်အကြမ်းဖက်မှုတွေဟာအမေရိကန်ပြည်သူတွေအတွက်ပါတီဆွဲနိုင်ငံရေးကိစ္စတစ်ခုမဟုတ်သလိုဒီကိစ္စကိုဖြေရှင်းဖို့ဘသူနဲ့မဆိုလက်တွဲကြိုးပမ်းလိုကြောင်းလဲသမ္မတပိုင်ရင်ကမိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်